အမေရိကန်ပြည်ထောင်စုမှရဲလက်ချက်နဲ့ George Floyd တိဆုံးရမှုအပေါ်မကျေနပ်တဲ့ဆန္ဒပြမှုရဲ့အတွင်းအင်ဒီရိုနာမှဆန္ဒပြသူတွေအပေါ်ကင်တွေခဲ့တာအပါအဝင်အငင်းပွားစရာကိစ္စတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲချက်ဦးစီးချုပ်များဥက္ကဋ္ဌတို့ဆက်တော်မှဒီကနေ့ထွက်ဆိုကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှပြုလုပ်မဲ့ကြားနာပွဲအတွင်းဝန်ကြီး Mark Esper နဲ့ဗိုလ်ချုပ်ကြီး Mark Milley တို့ကိုဆက်တော်မှတွေကမေးမွန်းထုတ်ကြမှာပါ။ကျွန်တော်တို့ဒီနေ့ကအင်ဂျီရိုနာငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုမျက်ရည်ရုံပုံတွေတုံဖြိုခွဲခဲ့တယ်လို့အရင်ကညမှာပဲဝါရှင်တန်မြို့တော်တွေကဆန္ဒပြသူတွေကိုဖြိုခွဲဖို့အမျိုးသားလုံခြုံရေးအညာတပ်ဖွဲ့ရဟရဲ့တစ်ဆင်းနိုင်နိုင်လေးပြန်တန်းခဲ့တာကြောင့်စစ်တပ်အရေးအမြစ်တွေကိုအခုလိုသုံးတာတင့်တော်ရဲ့လားဆိုတာကိုပန်တာကွန်ဆက်ဌာနချုပ်မှလည်းစုံစမ်းစစ်ဆေးနေပါတယ်။နိုင်ငံအတွင်းငြိမ်းတက်မှုတွေကိုစိန်ခင်းဖို့အတွက်စစ်တပ်ကိုအတုံးပြုတဲ့ဥပဒေကိုတမလထရန့်ထောက်ပြအတုံးချတဲ့အပေါ်တူးဆန်းကျင်တယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကပန်တာဂွန်စစ်ဌာနချုပ်တင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ပူတွဲစီဦးကြီးချုပ်များဥက္ကဋ္ဌမယ်လီကလည်းဆန္ဒပြသူတွေကိုဖြိုခွင်းခဲ့ပြီးမကြခင်မှာပဲအင်ဂျီရိုနာကဖျားချောင်းမှာတမလဓာတ်ပုံအရိုက်ခံဖို့တွားခဲ့တဲ့တော့ကတပ်ပန်းနောက်ပတ်သွားခဲ့တဲ့အပေါ်မှာတူနောင်တရရတယ်လို့ပြောကြားခဲ့ပါတယ်။